Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မေလ4ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ3240 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝင်းတင်ဆက်သွားမှာပါ
ကျွန်တော်ကျော်လင်မမက်အီတန်ဆင်တဲ့ဒီနိုင်ငံတကာထိတဲ့အောင်တဲ့နေကိုကြီးညာသားလို့ရှိပါတယ်အိန္ဒိယနိုင်ငံကိုဝင်ရောက်တိုက်ခတ်နေတဲ့မုံတိုင်းကြောင့်တေဆုံးသူအနည်းဆုံး3ရှိနေပြီးတော့ဒီအနောက်ဘင်္ဂလားပြည်နယ်တွေကိုမုံတိုင်းရွေ့သွားတယ်ဆိုတဲ့အကြောင်းနောက်တစ်ခါအမေရိကန်နဲ့ရုရှားသမ္မတတို့နှစ်ဦးတယ်လီဖုန်းပြောဆိုမှုတွေတုန်းကတနအီကျော်ကြာခဲ့တယ်ဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရင်းနဲ့စစ်မှန်တဲ့ရသားဆိုးရပေါ်ပေါ်ရေးကိစ္စတွေကိုအမေရိကန်ဘက်ကဆက်ပြီးတော့ဖန်မိုးကူညီသွားမယ်ဆိုတဲ့အကြောင်းစတဲ့တဲ့နေကိုကြားရမှာပါ
ဟုတ်ကဲ့ပါခင်ဗျာသမရရှိချင်းပင်တရုတ်နိုင်ငံမှာဆိုလို့ရှိရင်လက်ထက်မှာသတင်းလွတ်လပ်ခွင့်အကြီးအကျယ်ဖိနှိပ်ခံရတယ်ဆိုတဲ့သတင်းသုံးသပ်ချက်မှာတော
့ရှီချင်းပင်确实急了急全了所以
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်တခါစစ်တွေအခြေစိုက်သတင်းဌာနတစ်ခုမတရားအသင်းဆက်သွယ်မှုနဲ့တရားစွဲခံလိုက်ရပါပြီထိုင်းမြန်မာနယ်စပ်မှာတော့စိတ်ကြွစေတန်းနဲ့ကြီးဖမ်းမိပါတယ်ဒီလိုသတင်းတွေကိုတင်ဆက်သွားမှာဖြစ်သလိုဒုတိယပိုင်းနိုင်ွယ်မှာတော့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာစတဲ့အစီအစဉ်တွေကိုတင်ဆက်မှာမှအခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုကျော်လွင်နဲ့မိုက်တန်စင်တို့ပြောပြပေးပါအောင်ခင်ဗျာ
အိန္ဒိယနိုင်ငံရှိဘက်ကန်ရိုတန်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဖနီဆိုတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး3ဦးရှိပြီးတော့ဒီအော်ဒီဆာပြည်နယ်ကန်ရိုတန်ရှောက်မှာမနေ့တုန်းကမိုးပြင်းတွေလေပြင်းတွေအကြီးအကျယ်တိုက်ခတ်ရွာခတ်ခဲ့ပါလေမုန်တိုင်းတန်ကြောင့်ဒဏ်ရသူ160ကျော်ရှိတယ်လို့အိန္ဒိယအရာရှိတွေဘက်ကပြောပါတယ်မုန်တိုင်းကြိုတင်သတိပေးချက်တွေအရဘေးလွတ်ရာကိုကြိုတင်ရွှေ့ပြောင်းထားခဲ့ရသူပေါင်းတသန်းကျော်ရှိပါတယ်တောက်ကြနေညနေပိုင်းမှာတော့အနောက်ဘင်္ဂလားပြည်နယ်ဘက်ကိုအဲ့ဒီမုန်တိုင်းကရွေ့ရှားသွားခဲ့တယ်လို့ဆိုပါတယ်မုန်တိုင်းလမ်းကြောင်းမှာလူသန်း100ကျော်လောက်ရှိနေတာပါမုန်တိုင်းခြေနေတွေကြောင့်အိန္ဒိယနိုင်ငံတဝမ်းယထာခီးစဉ်ပေါင်း200လောက်အနည်းဆုံးဖျက်သိမ်းထားရပါတယ်အနောက်ဘင်္ဂလားပြည်နယ်ရဲ့မြို့တော်ကိုလကတာလေစိတ်ကိုလည်းမနေ့တုန်းကနဲ့ဒီကနေ့မနေ့ထိပိတ်ပင်ထားပါတယ်အဝေးပြေးလမ်းမကြီးအဲ့ဒီဒေသကအဝေးပြေးလမ်းမကြီးတစ်ခုကလည်းကားတွေတော်လာဖို့မရတော့ဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေအများကြီးပြိုလဲဓာတ်တိုင်တွေလဲနေတဲ့အတွက်ကြောင့်မလို့တွားရေးလာရေးအဲ့ဒီဒေသမှာအကြီးအကျယ်အခက်အခဲကြုံနေရပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တနအီကြောကြောင့်အောင်ဖုံးပြောခဲ့ကြပြီးတော့ဗင်နီဆွဲလားအရေးအပါဝင်တခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ရမှာတိတ်ကိုအပြုသဘောဆောင်တဲ့အကြောင်းထရမ့်ကပြောပါတယ်။ဗင်နီဆွဲလားမှာကောင်းတဲ့အလားအလာကိုတွေ့ကျင်တာကလွဲလို့ဗင်နီဆွဲလားအရေးမှာဝင်ရောက်ဆွဖက်ဖို့တော့မလိုလားဘူးဆိုတဲ့ပူတင်ရဲ့သဘောထားကသူ့သဘောထားနဲ့ထက်တူပါပဲလို့ထရမ့်ကသူ့ရဲ့သမ္မတရုံးခန်းကနေဒီနောက်တွေကိုတောက်ကြနေမလဲဘွားမှာပြောဆိုသွားပါတယ်။ဗင်နီဆွဲလားမြို့တော်ကာရာကတ်စ်မှာဒီတလောအတွင်းမတည်ငြိမ်မှုတွေတိုးလာတဲ့အရေးနဲ့ပတ်သက်ပြီးတော့မေကနဲ့ရုရှားကြားဒီရဲ့ပိုင်းတွင်မှာဆက်ဆံရေးတင်မာလာခဲ့တာပါ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရာထူးကနေဆင်းပေးပြီးတော့တိုင်းပြည်ကနေထွက်ပြေးမဲ့အရေးကိုရုရှားကအကာအကွယ်ပေးနေဆိုပြီးတော့ထရမ့်အစိုးရကဆွဆွဲထားပါတယ်။ဒီဘက်ကဘာချမ်းကအရေးဟာရုရှားဝင်ဆွဖက်ရမယ့်နေရာမဟုတ်ဘူးလို့လည်းအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကဗိုလ်ထုနေတော်ကပြောဆိုခဲ့ပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့လူရှားမှုတွေမှာစစ်တပ်ကိုပြည်သူဘက်ကိုပါအောင်အတိုက်ခံခေါင်းဆောင်ဟွာဂွိုင်းတို့ကမစည်းရုံးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ကပေးတဲ့ထောက်လှမ်းရေးသတင်းတွေမှာအားနဲ့ချက်ရှိမနေခဲ့ပါဘူးလို့အမေရိကန်ကယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကခုခံပြောဆိုလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်စစ်ဖက်ထိတ်တန့်အရာရှိတွေကိုဝန်ကြီးရှန်နဟန်ကပန်တဂွန်စစ်ဌာနချုပ်မှာမနေ့တုန်းကပြောဆိုခဲ့တာပါအမေရိကန်ဘက်ကစီရေးအရာဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးတော့တိုက်တွန်းပြောဆိုတာတွေကိုတော့တခုမှဝန်ကြီးရှန်နဟန်ဘက်ကမလုပ်ခဲ့ပါဘူးဒါပေမဲ့သမ္မတဒေါ်နယ်ထရမ့်နဲ့ဗင်နီဇွဲလားနဲ့ပတ်သက်ပြီးတော့လိုအပ်တဲ့လမ်းကြောင်းအလုံးကိုဆောင်ရွက်ဖို့အသင့်ပြင်ထားကြောင်းကိုတော့သူကထပ်ပြီးတော့အဲ့ဒီမှာပြောခဲ့ပါတယ်။ဗင်နီဇွဲလားပြည်သူတွေဘက်မှာစစ်တပ်ကရက်တည်ရေးထပ်ပြီးတော့စီးအောင်တဲ့အနေနဲ့စစ်စခန်းတွေရဲ့ရှေ့မှာဒီကနေ့ဆန္ဒပြသူတွေစုယုံကြဖို့နေတော့ကပဲတိုက်ခန့်ကောင်းဆောင်ဟွမ်ကွိုင်းတို့ကလှုံ့ဆော်ထားပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့ထွေထွေသပိတ်မှောက်ပြီးတော့ရာထူးကဆင်မပြေတဲ့သမ္မတမာဒူရိုအစိုးရကိုဖြုတ်ချရေးလှုံ့ဆော်ကြဖို့ကိုလည်းဟွမ်ကွိုင်းတို့ကလှုံ့ဆော်ထားတာပါ။သူကအမေရိကန်ပါဝင်နိုင်ငံ50လောက်ကဗင်နီဇွဲလားရဲ့ကြားပြတ်သမ္မတအဖြစ်လက်ခံထားကြတာပါ
မစ်ဆိုင်တုံးတိုးတက်မှုတွေအပြင်အွန်လိုင်းနဲ့အာကာသအထီတောင်မှနှစ်20အတွင်းမှာနှီးပညာအလွန်တိုးတက်နေပေမဲ့လည်းတရုတ်ဟာသူများစီကနောက်ဆုံးမော်စစ်ဖက်ဆိုင်ရာနှီးပညာတွေဖောက်ထွင်းခိုးယူဖို့ကိုပဲကြိုးစားနေတယ်ဆိုပြီးတော့အမေရိကန်ဘဏ္ဍာရေးစစ်ဌာနချုပ်ကပြောပါတယ်နိုင်ငံခြားတိုက်ရိုက်ရင်းနှီးညွှန်းနယ်မှုတွေအွန်လိုင်းကနေခိုးယူမှုစတဲ့တရားမဝင်လုပ်ရက်တွေလှုပ်ဆောင်နိုင်မှုတရုတ်ကနှီးမျိုးစုံသုံးပြီးတော့ကြိုးပမ်းနေတယ်ဆိုပြီးတော့ကြာသပတေးလုံကထုတ်ပြန်တဲ့ပီတာကိုစီးရင်ခစားမှာဖော်ပြထားတာပါရင်းငုံသင်္ဘောတိုက်ဖြတ်ရေးလက်နက်တွေကအစလေကြောင်းအသုံးပြုကိရိယာတွေအစုံအမေရိကန်ကစစ်သုံးနှီးပညာတွေရဖို့တရားမဝင်တဲ့နှီးလန့်နဲ့တရုတ်ကချင်းကန်နေတဲ့အကြောင်းဒီစီးရင်ခစားမှာဖော်ပြထားပါတယ်2049ရောက်ရင်ကမ္ဘာထိပ်တန်းစစ်ရေးပိုင်ဆိုင်တဲ့အတိုင်းပြည်ဖြစ်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့နှီးပညာတိုးတက်ဖို့ကိုတရုတ်ကအစွမ်းကုန်ကြိုးပမ်းနေပြီးတော့ပယ်ထိန်တက် cruise ဒုံးကျည်ဖွံ့ဖြိုးမှုမှာတိတိတတ်တတ်တိုးတက်မှုရှိတဲ့အကြောင်းအိန္ဒိယသမုဒ္ဒရာနဲ့ Pacific လုံခြုံရေးဆိုင်ရာအကြီးအကဲ Randall Shriver ကသတင်းနောက်တွေကိုတောက်ကြနေမှာပင်တူကွန်ကနေပြောဆိုလိုက်ပါတယ်ရှင်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့မနေ့ခင်းနိုင်ငံကထိတိုင်းအောင်သတင်းတွေကိုတက်ရိုက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူပြောင်းရေးစစ်မှန်တဲ့ရသဆိုးရပေါ်ပေါ်ရေးစတဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီပံ့ပိုးသွားမယ်လို့မြန်မာနိုင်ငံကိုတဝက်ကြာခီးစဉ်နဲ့ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနနိုင်ငံရေးဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးလ်ကပြောလိုက်ပါတယ်အတွင်းဝင်ဒေးဗစ်ဟေးလ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဝင်ကြီးနိုင်ငံကဆက်ဆိုင်ဝင်ကြီးတို့နဲ့မနေ့တုန်းကနေပြည်တော်မှာပြီးကြားစီတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ဒီမိုကရေစီအတွင်းကူပြောင်းရေးဆိုင်ရာအခက်အခဲတွေမြို့သားပြည်နယ်တင်မြေကြီးကြိုးပမ်းမှုအောင်မြင်ရေးရခိုင်နဲ့တခြားတိုင်းရင်းသားဒေသတွေကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာကြက်တဲတွေကိုကူညီဖြည့်ရှင်ရေးစတာတွေကိုအမေရိကန်တွဲဝင်ဒေးဗစ်ဟေးလ်နဲ့မြန်မာကောင်ဆောင်တွေမျိုးလုံးကဆွေးနွေးခဲ့ကြပါတယ်သူရမြန်မာပြည်ခီးစဉ်ကဒီနေ့အဆုံးသတ်မှာပါရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နည်းရကိုယ်ကုန်သိက္ခာရှိပြန်လာနိုင်ရေးမြန်မာအစိုးရဘက်ကဖန်တီးပေးဖို့လိုတဲ့အကြောင်းလက်ရှိရခိုင်ပြည်နယ်အတွင်းကမတိမငြိမ်ဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဒုက္ခသည်တွေပြန်လာဖို့အရေးကိုအမေရိကန်ဘက်ကစိုးရိမ်နေတဲ့ကြောင်းရခိုင်ပြည်ပကမှာတာဝန်ရှိသူတွေကိုပေါ်ထုတ်အရေးယူနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကိုလည်းအမေရိကန်ဘက်ကတောင်းဆိုတယ်လို့မြန်မာတွင်းဝင်ဒေးဗစ်ဟေးလ်ကတယ်လီဖုန်းကနေဆက်သတင်းစာရှင်းလင်းပွဲမှာနေတုန်းကလုပ်ခဲ့တဲ့အချိန်မှာပြောခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရိမ်ကတော့အတိမမပြုပါဘူးရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကလောလောဆယ်ဒေါ်လာ1,500လောက်ကူညီထားတာရှိပါတယ်
ပြည်ခေတ်အရုံကအကျဉ်းသားအများအပြားကိုလူငင်းချမ်းသာခွင့်ပေးခဲ့ပြီးတဲ့နောက်မှာတော့နိုင်ငံရေးနဲ့ဆိုင်တဲ့အကျဉ်းသားတွေနဲ့လက်နက်ကိုင်သဘုံအဖွဲ့တွေနဲ့ဆက်ဆက်သူတွေကိုပြန်လွတ်ပေးမယ်လို့တာဝန်ရှိသူတွေကကတိပေးနေတဲ့တစ်ချိန်တည်းမှာကိုပဲမြန်မာစစ်တပ်နဲ့ဆွေရပေါ်မှာငင်းချမ်းစွာဝေဖန်တဲ့သူတွေကိုဒီသတင်းပတ်တွေအတွက်မှာမြန်မာအာဏာပိုင်တွေကလိုက်လံရှာဖွေနေပြီးတော့တရုတ်တရုတ်ပြသူတွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တယောက်အပြင်ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုပါဖမ်းဆီးခဲ့တာပါဒီလိုဖမ်းဆီးတာဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ဝါထားတဲ့သဘောထားကမပြောင်းလဲဘူးဆိုတဲ့အမြင်တွေလည်းရှိနေပါတယ်ရိုဟင်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တာကိုခံနေရတဲ့မြန်မာစစ်တပ်ဟာပြည်တွင်းကဝေဖန်တာတွေမထွက်နိုင်အောင်ဖိနှိပ်နေတယ်ဆိုပြီးတော့လည်းလူခွင့်ဆောင်ကြည့်လေးလာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်အထူးသဖြင့်လူငယ်တက်ကြွလှုပ်ရှားသူတွေကအခုဆိုရင်လူမှုကွန်ရက်တွေမှာသူတို့အမြင်တွေကိုသတိထားပြီးတော့ရေးလာကြတယ်လို့လူငယ်တက်ကြွလှုပ်ရှားသူမတ်တင်စာရှင်လေးကပြောပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုညာဒုက္ခသည်တွေနေရပြန်ရေးစီစဉ်ကိုခက်စောစောစတင်မှုနဲ့ဒုက္ခသည်တွေပြန်ရေးမှာအတားအဆီးဖြစ်နေတဲ့အားလုံးကိုဖယ်ရှားပေးဖို့မြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းတောင်းဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်က BD News တင်မှာဒီနေ့ဖော်ပြထားပါတယ်။နေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပြည်ထောင်ငံအဖွဲ့ရဲ့လေးချိန်မြောက်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကအခုလိုတောင်းဆိုခဲ့တာပါနေရပြန်နိုင်ရေးလုပ်ငန်းစဉ်ကိုခက်မြန်မြန်လုပ်ဆောင်မှုနှစ်ဖက်ကိုယ်စားလှယ်တွေဘက်ကသဘောတူညီကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်ဒုက္ခသည်တွေနေရကိုပြန်လာတဲ့အခါမှာလုံခြုံစိတ်ချမှုရှိပြီးတော့လွတ်လပ်လပ်သွားလာလို့ရှားခွင့်တွေကိုအမှတ်ခံနိုင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေဘက်ကအဓိကထားဆွေးနွေးခဲ့ပါတယ်ပြန်လာမဲ့သူတွေနဲ့မြန်မာအနာဂတ်နေကြပို့ပြီးတော့လေးနက်တဲ့ထိတွေ့ဆက်ဆံမှုတွေရှိစေခြင်းနဲ့သူတို့ပြန်လာခြင်းအောင်ဖြောင်းပြပေးစေခြင်းလေလို့ဘင်္ဂလားဒေ့ရှ်ဘက်ကမနေ့ကဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်။ Cossack Bazaar ဒေသကဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်ဖွဲ့လာပြီးတော့ဒုက္ခသည်တွေနဲ့တည့်တွေ့ဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကကမ်းလှမ်းခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေတိုးတက်မှုပိုရှိလာအောင်အာဆီယံအပါအဝင်နိုင်ငံတကာတိုင်းဝမ်ရဲ့စစ်ဆေးဆောင်ရွက်မှုတွေပို့ပြီးတော့လိုအပ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မြန်မာစုအကတော့ရိုဟင်ဂျာဆိုတဲ့အုံတုံးကိုအတိအမှန်မပြုတ်ပါဘူး။ဒုက္ခသည်တွေပြန်လက်ခံရေးမှာအရင်ကနိုင်ငံခြားသဘောတူထားချက်တွေတိုင်းစနစ်ကျပြန်ပြီးတော့လက်ခံစစ်ဆေးသွားမှာဖြစ်တယ်လို့မြန်မာကိုယ်စားလှယ်တွေဘက်ကထပ်ပြီးတော့ပြောခဲ့ပါတယ်။မြန်မာနိုင်ငံရေးဝန်ထမ်းတာအမြဲတမ်းတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ထမ်းတာအာရှပစိဖိတ်အရနိုင်ငံရေးတွင်းဝင်မူဘတ်ဦးဇမန်တို့ကဆွေးနွေးပွဲကိုမနေ့ကဥဆောင်ကျင်းပခဲ့တာဖြစ်ပါတယ
်။ဆယ်စုနှစ်တွေအတွင်းမှာကောက်ပဲတိနံအထွတ်အနည်းဆုံးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံကလူ၁၀သန်းကျော်လောက်အတွက်စာနေရိတ်ခါပြည်လက်မှုအကြီးမားဆုံးရင်ဆိုင်နေရတယ်ဆိုပြီးတော့ကုလသမဂ္ဂကတောက်ကြနေမှာသတိပေးထားပါတယ်။ဥတုရသီပြောင်းလဲမှုပြဿနာနဲ့လောင်စာချီမြေဩဇာနဲ့တခြားသီးထွက်ကောင်းမှုလိုအပ်တဲ့အရာတွေအလုံးလောက်မရှိတာကြောင့်ဒီနှစ်သီးထွက်ကတန်5သန်းအောင်ရောက်သွားတဲ့အကြောင်းကမ္ဘာစာနေရိတ်ခါအစီအစဉ် WFP နဲ့စာနေရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့အစည်း FAO တို့ပူးတွဲထုတ်ပြန်တဲ့ကြေညာစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့10နှစ်အတွင်းမှာသီးထွက်ကတန်5သန်းအောင်တစ်ခါမှမကျခဲ့ဘူးပါဘူး။မိုးခေါင်နာနဲ့ဆောင်းတွင်းရေခဲတံကိုခန့်နိုင်အောင်အုပ်ပေးမဲ့နှင်းလဲမကြတာကြောင့်ဂျွန်လာမှာကောက်ရိပ်သိမ့်နိုင်ဖို့အလားအလာလည်းမကောင်းလာပါဘူး။နိုင်ငံရဲ့43ရာခိုင်နှုန်းဖြစ်တဲ့လူဦးရေ17တန်းလောက်ဟာနှစ်စဉ်အာဟာရချို့တင်နေရတဲ့အကြောင်းကုလသမဂ္ဂကပြောပါလေ။စားစရာနည်းရတယ်တဲ့စားရတဲ့အစားအစာတွေကလည်းအာဟာရပြည့်မြင့်မှုနည်းတယ်ဆိုပြီးတော့လည်းပြောဆိုထားပါလေ။တချို့တွေဆိုရင်ကြက်ဥနဲ့တခြားပရိုတင်းဓာတ်ပါတဲ့အစာတွေကိုတစ်နေ့မှာတစ်ခါတလေပဲစားရတာကြောင့်ပရိုတင်းဓာတ်ချို့တည်နေတာကိုစစ်တမ်းတွေအရာသိရတယ်ဆိုပြီးတော့ WFP ပြောခွင့်ရ Steve Taravella က VOE ကိုပြောပါတယ်။ဘလောက်စားရတယ်ဆိုတာထက်အာဟာရဓာတ်ပေါင်းစုံရဖို့အစာမျိုးစုံစားနိုင်ဖို့ကအခုချိန်မှာအရေးကြီးတဲ့အကြောင်းသူကပြောပါတယ်ရှင
်။စနေနေ့မနေ့ခင်ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုကျော်လွင်နဲ့မိုက်တန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဆုံးတရုတ်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကြည့်ရအောင်ပါ။တရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စကမလွဲလှပါဘူး။အထူးသဖြင့်လက်ရှိသမ္မတရှီကျင်းပင်လက်ထက်မှာသတင်းလွတ်လပ်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေတာကြောင့်ပိုပြီးမျှော်လင့်ဖို့ခက်ခဲနေပါတယ်။တရုတ်အနာဘယ်နေဘက်ကနီးပညာတွေတုံးပြီးအစိုးရနဲ့သဘောထားကွဲလွဲသူတွေရဲ့လွတ်လပ်စွာရေးသားပြောဆို권တွေကိုဖြိုခွင်းနေတဲ့အကြောင်း VOA သတင်းတော်ဘေးလိုက်နဲ့ Joyce Hong ရေးသားပေးပို့တဲ့သတင်းကိုကိုကျော်အောင်လွင်ကပြောပြမှာပါခင်ဗျာ
။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေကတိတိတသားရှိခဲ့တာပါ။တရုတ်ပြည်သူတွေအတွက်သတင်းတွေရနိုင်မဲ့လမ်းကြောင်းတွေကိုပိတ်ဆို့တာ Twitter လိုလူမှုကွန်ရက်အတွင်းကိုယ့်ရဲ့သဘောထားအမြင်တွေသတင်းချက်လက်ရေးသားတင်ပြတာတွေကိုလည်းပိတ်ပင်မှုတွေလုပ်နေပါလေခေတ်သစ်နည်းပညာတွေကိုတုံးပြီးတော့တရုတ်အာဏာပိုင်တွေကသတင်းလွတ်လပ်ခွင့်ကိုဖိဖိစီစီနှိပ်ကွပ်နေကြတာပါကမ္ဘာမှာစီးပွားရေးအရဒုတိယအင်အားအကြီးမားဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာထောင်နဲ့ချီတဲ့အင်တာနက် website တွေကိုပိတ်ပင်ထားပါလေ Facebook, Gmail, Google, Instagram နဲ့ Pinterest လို့ဓာတ်ပုံတက်တက်တင်တဲ့ website မျိုးတွေကိုပါပိတ်ထားတာပါသတင်း website တွေကဆိုလို့ရှိရင် VOA အင်္ဂလိပ်ပိုင်း VOA တရုတ်ပိုင်း BBC, The New York Times,Bloomberg နဲ့တခြားသတင်း website တွေတော်တော်များများပိတ်ပင်ထားပါလေ။ပညာရှင်တွေအခွင့်အရေးအကျိုးဆောင်တွေရဲ့ internet လူမှုကွန်ရက်တွေအတွင်းရေးသားချက်တွေကိုအပီးတိုင်ဖယ်ရှားတာတွေမကတချို့ဆိုရင်လူမှုကွန်ရက်တွေအတွင်းရေးသားမှုတွေကိုရပ်မလားထောင်ထဲသွားမလားဆိုပြီးတော့အနာဘိုင်ဘက်ကသတိပေးလာတဲ့အထိရှိခဲ့တာပါ။အဲ့ဒီထဲမှာတချို့ကသူများရေးထားတဲ့စာကိုကိုယ့်ရဲ့စာမျက်နှာမှာပြန်ပြီးတော့တင်တာမျိုးသူများစာမျက်နှာကိုအများကြီးနိုင်အောင်ချိတ်ဆက်ပေးတာမျိုးလောက်နဲ့တင်အနာဘိုင်တွေရဲ့သတိပေးတာကိုခံနေကြရတာပါ။အခုလိုမျိုးတင်းတင်းကြပ်ကြပ်ထိန်းချုပ်ဖိနှိပ်မှုတွေကသမ္မတရှီကျင်းပင်လက်ထက်မှာတိတိတသားလှုပ်ဆောင်နေတာပါဒီလိုတင်းကြပ်မှုတွေကြောင့်တရုတ်ပြည်သူတွေရဲ့သဘောထားအမြင်တွေကိုပြင်ပကဘာကသိဖို့ခက်လာနေတယ်လို့နယူးယောက်ခြေဆိုင် Freedom House အဖွဲ့ရဲ့စင်စာတိဖြတ်မှုစောင့်ကြည့်ဌာနကသုတေသီ Sarah Cook ကပြောပါတယ
် Some of the people who are on Twitter are important sources of information for foreign journalists
တရုတ်နိုင်ငံတွင် Twitter သုံးဆွဲသူတွေကတချို့ဟာနိုင်ငံခြားသတင်းသမားတွေအတွက်အရေးကြီးတဲ့သတင်းရင်းမြစ်တွေပါ Twitter မှာသူတို့ရဲ့ပေါ်ပြချက်တွေအသံတွေသူတို့ရဲ့အမြင်တွေသတင်းချက်လက်တွေတင်တာမှာကဗီဒီယိုတွေကိုပါမြင်ရကြားရတာပ
ါလူကြီးတန်ပေါင်း800ကျော်ရှိတဲ့တရုတ်နိုင်ငံမှာ Twitter လူမှုကွန်ရက်ကိုသုံးဆွဲသူက100ခန့်လုံးကနေ300ခန့်လုံးလောက်ပဲရှိတာပါ VOA တရုတ်ဌာနရဲ့သတင်း website ကိုလက်ခံကြည့်ရှုတဲ့ပုံမှန်ပြည်သက်က9800ကျော်ရှိပါတယ်တရုတ်စိုးရပိုင်းရှင်ဝါသတင်းဌာနရဲ့အင်္ဂလိပ်လိုစာမျက်နှာမှာပုံမှန်ပြည်သက်က12တန်းကျော်ရှိပြီးရှင်ဟွာရဲ့တရုတ်ဘာသာစာမျက်နှာမှာတော့ပြည်သက်1တန်းကျော်ပဲရှိပါတယ်။လက်ရှိသမ္မတရှီကျင်းပင်မတိုင်ခင်ကအုပ်ချုပ်ခဲ့တဲ့ သမရဟူဂျင်တောင်းလက်ထက်မှာရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်နေရာတွေပို့ပြီးတော့ရခဲ့တဲ့အပြင်အင်တာနက်လူမှုကွန်ရက်သုံးဆမှုတွေလည်းတိတ်ပြီးတော့တင်းကျပ်မှုတွေမရှိခဲ့ပါဘူး။ရှီချစ်ပင်တက်လာပြီးကတည်းကခင်မီနီပညာတွေကိုသုံးပြီးတော့သတင်းလွတ်လပ်ခွင့်ကိုအပြည့်အပြည့်ထိန်းချုပ်လာတယ်လို့နာမည်ကျော်တရုတ်ဘလော့ဂါတူဖြစ်တဲ့ဇော်လာကပြောပါတယ
်။ရှီချင်းပင်确实集了集权了所以
习近平ကသူ့ရဲ့အာဏာကိုခိုင်မအောင်အတင်းကျပ်ချုပ်ကင်ထားတာရှင်းပါတယ်။ဘာကြောင့်လဲဆိုတော့သူ့လက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်တွေအတွက်နေရာမရှိသလောက်ပါပဲ။အခုဆိုတရုတ်နိုင်ငံတွင်းမှာအသေးချာစုံစမ်းထောက်လှမ်းပြီးရေးသားတင်ပြတဲ့သတင်းသမားတွေနည်းတဲ့နဲ့လာနေပါပြီ။တရုတ်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေလည်းဖိနှိပ်ခံထားရတာပါ။ကိုယ့်ရဲ့အမြင်ကိုပြောဆိုမှုကြောင့်အဖမ်းခံရသူတွေလည်းတိုးလာနေပါတယ
်။တရုတ်ဘလော့ဂါဇော်လာဟာရှီချင်းပင်အာဏာမရခင်မှာပဲတရုတ်နိုင်ငံကထွက်လာခဲ့သူဖြစ်ပြီးသူ့ရဲ့ဇနီးကထိုင်ဝမ်သူဖြစ်ပါတယ်အခုတော့သူတို့နှစ်ဦးထိုင်ဝမ်မှာနေနေကြပါတယ်တရုတ်ဆိုရဟာသူ့ရဲ့သဘောထားတွေကိုဝါရဖြန့်ချီဖို့ခင်မီနည်းပညာတွေကိုအကြီးကျယ်သုံးနေသလိုပြည်သူတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုလည်းအပြင်းထန်ဖိနှိပ်နေတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတရုတ်ဆိုရပိုင်းရှင်ဝါသတင်းဌာနကနေကမ္ဘာပထမဆုံးဆက်ရုပ်သတင်းတင်ဆက်သူကိုတုံ့ပြခဲ့ပါတယ် AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာကိုတုံ့ဆွဲထားတာပါ
ဒါတော့ကိုကျော်လင်ပြောပြသွားတာပါဒီလိုမျိုးတရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုဖြိုခွင်းနေတဲ့အချိန်မှာပဲရခိုင်ပြည်နယ်စစ်တွေခြေစိုက် DMG သတင်းဌာနကိုတရားမတရားအသင်ဆက်သွယ်မှုအဥပဒေနဲ့တရားစွဲဆိုထားကြောင်း DMG Editor ချုပ်ကပြောပါတယ်မကြသေးခင်လာကဆလို့သတင်းမီဒီယာတွေအပေါ်အာဏာပိုင်တွေကအရေးယူတဲ့လုပ်ရက်တွေတိုးလာနေပြီးအဲ့လိုတရားစွဲခံရတဲ့အခြေအနေကိုမီဒီယာကောင်စီကကြဝင်ဖြည့်ရှင်းပေးဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ် VOA သတင်းတော့ကိုဇော်ထက်ဆက်သွယ်မေးမြန်းသတင်းပေးဖို့တာပ
ါ DMG သတင်းဌာနကမတရားအသိဆက်သွယ်မှုဥပဒေပုံမှန်16နှစ်နဲ့တရားစွဲဆိုထားရဲ့ဆိုပေမဲ့ဘာအကြောင်းနဲ့တရားစွဲတာလဲဘယ်သူကိုစွဲရလဲဆိုတာကိုအတိအကျမသိရသေးဘူးလို့ DMG ရဲ့ Editor ချုပ်ဦးအောင်မင်းကပြောပါတယ
်သူတို့တရားစွဲတာတော့တေချာတလောက်ရှိတော့ပြီပေါ့နော်တေချာတော့ပြီပေါ့ကျွန်တော်တို့မြင်တာကတော့ကျွန်တော်တို့လည်းဒီခုရခိုင်ပြည်မှာဖြစ်နေတဲ့တိုက်ပွဲရဲ့အခြေအနေကိုကြတော့ကျွန်တော်နှစ်ဖက်အပင်ပါဘူးပေါ့နော်ကျွန်တော်အတက်နဲ့ဆုံးများပြီးတော့ကျွန်တော်တို့ဟိုဘက်ဒီဘက်ကျွန်တော်တို့မေးတဲ့ဟာရှိတယ်အဲ့မှာကျွန်တော်တို့ကဘာကြောင့်ဒီလောက်ကြီးဟိုတရားစွဲသင်းလောက်တဲ့အနေထားဒီကိုလုပ်နေဆိုတော့ကျွန်တော်တို့လည်းသိနားမလည်ဘူးကြသူတို့ကရေတံခွေကတော့ဆွဲတာမဟုတ်ဘူး SP ကနေသူတို့တရေလိုလုတ်ပြီးတော့ဆွဲတယ်လို့ပြော
ဗိုလ်ချုပ်ဦးနေကတရားဆွဲလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရေတပ်ဖွဲ့တောင်းရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူးမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျိုင်ကတော့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစစ်ဆက်ညှိနှိုင်းပေးဖို့ကြိုးစားနေတယ်လို့ပြောပါတယ
်ကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့မပြောချင်ဘူးကြခင်ဗျားတို့ဖော်ပြောရင်ခင်ဗျားတို့ပဲမျက်နှာမယ်ကျွန်တော်အတွင်းစီအနေနဲ့ကြိုးစားနေပါတယ်အချောက်တိုက်ထောင်ထဲရောက်ပြီးတော့ဖမ်းခံနေရအလကားပဲအကျိုးမရှိပါဘူးဒီနေရာမှာသူရဲကောင်းလို့ပြစ်ကြလို့လည်းမကောင်းဘူးရေးတာစားတာကျွန်တော်တို့မှားတာမှန်တာအသာထားလို့နော်ဒီလိုမဖြစ်ဖို့အတွက်ကိုနှစ်ဖက်စလုံးကျွန်တော်တို့ပြောမှာပါနှစ်ဖက်စလုံးကိုစစ်စစ်ပြင်းပြအောင်လုပ်ရမှာကျွန်တော်တို့တာဝန်ပါနော်ကျွန်တော်တို့ရှိကိုတိုင်နေကျွန်တော်တို့ရှိကိုတိုင်စားပို့တယ်အကျိုးအကြောင်းပြောမယ်ဆိုရင်ရတယ်အာဒီဥစားဘာဖြစ်တဲ့ညာဖြစ်တဲ့ဘာညာသွားရန်တွေ့နေလို့အကျိုးမရှိဘူးဗျ
သတင်းမီဒီယာတွေကလက်နက်ကင်ဖွဲ့တွေကိုဆက်သွယ်မေးမြန်းတာတွေကိုမတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုတာဟာဖိနှိပ်တဲ့အသွင်ဆောင်လာကြောင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲ့ကမောင်ဆောင်ခါကအခုလိုပြောပါတယ
်ဂျင်းဌာနတွေနေနေရတော့ဒီလက်နက်ကင်တပ်ဖွဲ့တွေဒီကိုတရင်ကိစ္စအတွက်ဘောနော်ဆက်သွယ်မေးမြန်းတာတွေဟာဒီမတရားသိမ်းဆက်သွယ်မှုကောင်းခြင်းနဲ့တရားစွဲရတယ်လုံးဝမဖြစ်တင်ဘူးပေါ့နော်နောက်တစ်ခွက်ကျတော့ဒီတကယ်ကတော့ဒီလိုမျိုးလက်နက်ကင်တပ်ဖွဲ့တွေရှိရဲဆိုတာဂရီးဘခါတွေရှိတာပေါ့ဆိုတော့အဲ့ဒီဂရီးဘခါတွေကိုပြေလည်အောင်ဖြေရှာနိုင်မှုဆိုရင်တော့ဒီနှစ်ဖက်စလုံးရဲ့အတန်တွေကိုကျွန်တော်တို့ကနားထောင်မှုလို့အဲ့ဒီအတန်တွေကိုလည်းပြည်သူတွေကြားအောင်လည်းကျွန်တော်တို့ကဟိုပြောဖို့လိုအပ်တယ်ပေါ့ဆိုတော့အဲ့လိုမျိုးပြည်သူတွေကြားသိအောင်ကြားရနေဒီရှာဖွေမင်းမြင်ပြီးတော့တင်ဆက်ရမှာကဒီမီဒီယာရဲ့အဓိကတာဝန်လို့ကျွန်တော်တို့ယုံကြည်တယ်ဆိုတော့ပြော်ဒီမီဒီယာတွေအနေနဲ့တရင်စာကျင်းဝင်တဲ့အညီကိုယ့်ရဲ့အလုပ်ကိုဒီလိုမျိုးဟိုလောက်ကင်ဆောင်ရွက်နေတဲ့ဟာမှာဒီလိုဟိုမတရားသိမ်းဥပဒေလိုဟာမျိုးတွေဒီလိုဟိုအဲ့လိုမျိုးတွေတုံးပြီးတော့တရားစွဲလာတာဟာဒါပြည်နေတဲ့အတွင်ပို့ဆောင်နေလို့ကျွန်တော်မြင်နေခင
် DMG သတင်းဌာနကိုဆွဲဆိုထားရဲ့မတရားအသိဆက်သွယ်မှုဥပဒေပုံမှန်16နှစ်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာတော့မတရားအသိစီမံအုပ်ချုပ်တာဒါမှမဟုတ်ရင်စီမံအုပ်ချုပ်တာကိုကူညီတာဒါမှမဟုတ်မတရားအသိဝင်တယောက်ယောက်ရဲ့အစည်းအဝေးကိုစော်အောကမကထားလုပ်တာကူညီတာတွေဟာပြစ်မှုမြောက်ကြောင်းဖော်ပြထားပြီးအ ਨੇ ဆုံးဒဏ်ငွေကနေအမြင့်ဆုံးထောင်ဒဏ်5နှစ်အထိကြာခံမှုပြဋ္ဌာန်းထားပါတယ် လက်ရှိ NLD ဆိုရလက်ထက်မှာသတင်းသမားတွေပေါ်ဆွဲဆိုထားတဲ့မှုပေါင်းဟာ32ခုရှိပြီးသတင်းသမား48ယောက်တရားရင်ဆိုင်နေရပါတယ်။ဆက်သွယ်ရေးဥပဒေ၊မတရားသိမ်းဥပဒေ၊အစိုးရလှည့်ဝတ်ချက်ဥပဒေ၊ရှားစတဲ့ကြီးဥပဒေပုံမှန်900နဲ့905ခါ၊သတင်းမီဒီယာဥပဒေစတဲ့ဥပဒေတွေနဲ့အများဆုံးတရားဆွဲဆိုခံနေကြရတာလည်းဖြစ်ပါတယ်။
ရှင်များရှင်တမရော်ကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှလားတသန်တိုးဖို့ကြီးညာလိုက်ပါတယ်လေးလာကြအပြစ်ခတ်ရက်ဆဲထားချိန်မှာငင်းချမ်းရေးအထွတ်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တသန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်ပြီးခဲ့တဲ့လေးလာကြအပြစ်ရက်ချိန်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲနောက်ထပ်နှလားတာတသန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေ
view ရဲ့ဒီကနေ့စနေညတိုင်းရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုလို view ရဲ့တိုင်းရိုက်လေးလိုက်အစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေနေ့ညတိုင်းည9နိုင်ခွဲနောက်ပိုင်းမှာဆွေးနွေးတင်ဆက်နေကြတာဖြစ်ပါတယ်အခုတော့မွေးစေဝါဆိုင်ရာသတင်းတပုတ်ကိုတင်ပြခြင်းပါတယ်တိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်ကကြောက်လှိုင်ကူတစ်ခုမှာကာလတံပိုးဘန့်ငွေတန်း900ကျော်တံပိုးရှိတဲ့စိတ်ကြွဆေးပြား5သန်းကျော်ကိုရှာဖွေသိမ်းဆည်းမိခဲ့တာကြောင့်အဲ့ဒီဒေသမှာထိုင်းအာဏာပိုင်တွေကလုံခြုံရေးကိုပိုပြီးတိုးချထားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။တိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်အမှတ်9ဒေသဦးရနေနေရေးတပ်ဖွဲ့ဝင်တွေနဲ့နေကြဆောင်တက်တီပူတွဲရှင်းလင်းတဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းမြောက်ပိုင်းချင်းတောင်မြို့နယ်အတွင်းမြန်မာနိုင်ငံနယ်စပ်နဲ့2ကီလိုသာကွာဝေးတဲ့တစ်တောအတွင်းကကြောက်လန်ကူထဲမှာအစိမ်းရောင်ဆာလာအိတ်26အိတ်နဲ့ထုတ်ထားတဲ့ဝိုင်ဝမ်းတစိတ်စိတ်ကြွစီပြား5သန်း3သိန်း3သောင်းကိုတွေ့ရှိခဲ့တယ်ဆိုပြီးမေလ1ရက်နေ့ကထုတ်ပြန်ခဲ့ပါတယ်စိတ်ကြွစီတွေဖွက်ထားတဲ့ကြောက်လန်ကူကိုချင်းတောင်ဒေသနယ်ကြဆောင်တက်ဖွဲ့ဝင်တွေကထောက်လန်းရေးသတင်းအရသွားရောက်ရှာဖွေရင်းနဲ့တွေ့ရှိခဲ့တယ်လို့ဆိုပါရယ်အမှတ်3ဒေတာစစ်ဒေတာမူဗိုလ်မှူးကြီးကျရက်ပန်ဂါဒီပြောသွားတာကတော
့ဖော်မက်နေในพื้นที่ของจังกาวแล้วก็ตามกันมานานทั้งกองกำลังถามมืด
အခုလိုမျိုးစိတ်ကြွဆေးပြားတွေဖမ်းဆီးနိုင်တာဟာတာဝန်ရှိတဲ့အဖွဲ့အစည်းအားလုံးရဲ့ကြိုးပမ်းလှုပ်ဆောင်ချက်ကြောင့်ဖြစ်ပြီးပြည်သူတွေကသတင်းပေးကြလို့ဖြစ်တယ်ထိုင်းမြောက်ပိုင်းဒေတာတခွင်မှာစိတ်ကြွဆေးတွေထိုင်းနိုင်ငံအတွင်းကိုဝင်မလာအောင်တားဆီးနိုင်တာဟာအားရကျေနပ်စရာပါပဲဆိုပြီးပြောသွားခဲ့တာပါအဲ့ဒီဒေသမှာလုံခြုံရေးအရပုံမပီးတင်းကျပ်စွာစောင့်ကြည့်စစ်ဆေးမှုတွေလည်းလုပ်နေပါတယ်ဂူဆောင်နေသူအမျိုးသားတဦးကတော့ထိုင်းစစ်တပ်ကကားတွေကြောက်လန်ကူကိုလာနေတာကိုတွေ့ပြီးတဲ့နောက်ထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်ဝိုင်ဝမ်းတစိမ့်နဲ့စိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံလူမျိုးစုလက်နက်ကိုင်တွေရှိရာဝါမြောက်ပိုင်းကထုတ်လုပ်နေတာဆိုပြီးထိုင်းဘက်ကဆွဆွဲထားပြီးထိုင်းနိုင်ငံအတွင်းကိုမပို့ခင်လာရောက်လက်ခံယူမဲ့သူတွေကိုစောင့်နေချင်းတထောက်နားတဲ့အနေနဲ့ကြောက်လန်ကူထဲမှာဖွက်ထားခဲ့တာလို့လဲဆိုပါရယ်အခုရက်ပိုင်းနေ့အတွင်းမှာထိုင်းနယ်မြေအတွင်းစိတ်ကြွစည်းပြားတန်း90ကျော်ဝင်ရောက်လာတယ်လို့လဲထိုင်းစစ်တပ်ကပြောဆိုသွားပါတယ်ရှင
်ဒါတော့ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရုရှားတရုတ်ဆက်ဆံရေးအခြေအနေကိုလည်းတင်ပြခြင်းပါတယ်တရုတ်နိုင်ငံကခြားပြအကောင့်ထဲပေါ်နေတဲ့ BRI ရဝန်းနဲ့ပိုလန်မှစီမံကိန်းရဲ့အာရှဥရောပအပိုင်းမှာရုရှားနိုင်ငံကအဓိကအခန်းကဏ္ဍကနေပါဝင်လှုပ်ဆောင်ဖို့ရုရှားသမ္မတပူတင်ကလိုလားနေပါတယ်။အမေရိကန်ကပြင်းထန်ဝေဖန်ကန့်ကွက်နေတဲ့ဒီစီမံကိန်းကိုရုရှားကဘာကြောင့်အခုလိုချဉ်းကပ်နေရသလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Cyber Desk Gupta ရဲ့သတင်းလွှာကိုဆက်ပြီးပြောပြမှာဖြစ်ပါတယ်။တရုတ်ရဲ့ BRI ရဝန်းနဲ့ပိုလန်မှစီမံကိန်းအာရှဥရောပဒေသအပိုင်းကိုအကောင့်ထည့်ဖို့ရမှာရုရှားနိုင်ငံကအဓိကအခန်းကဏ္ဍကနေပါဝင်လို့တဲ့ဆိုတဲ့ယက်တီချက်ဟာရုရှားကသူ့အိမ်နီးချင်းနိုင်ငံကြီးချမ်းမှာဩဇာအရှိန်အဟွာကြာဆင်းလာနေတဲ့အပေါ်စိုးရိမ်စိတ်ဝင်တာကိုပြသရရောက်နေပါတယ် တရုတ်ရုရှားဆက်ဆံရေးလက်ရှိအခြေအနေဟာတမိုင်းတစ်လျှောက်အကောင်းဆုံးအနေအထားမှာရှိတယ်လို့သမ္မတပူတင်ကပြီးခဲ့တဲ့လတရုတ်နိုင်ငံဘေကျင်းမှာကျင်းပတဲ့ BRF Forum မှာပြောပါတယ် BRI စီမံကိန်းဟာအာရှဥရောပတွင်နိုင်ငံတွေကြားခိုင်မာတဲ့ဆက်ဆံရေးကိုရည်ရွယ်ဖန်တီးမှုဖြစ်တယ်လို့သမ္မတပူတင်ကပြောနေတာပါဒါအပြင်ရုရှားကဥဆောင်လုပ်နေတဲ့အာရှဥရောပစီးပွားရေးသမဂ EAEU ကိုလည်းတရုတ်ရဲ့စီမံကိန်းမှာချိတ်ဆက်လုပ်ကင်ခွင့်ပေးဖို့တရုတ်ကိုတောင်းဆိုနေပြီးလုပ်ခွင့်ရဖို့သမ္မတပူတင်ကစိတ်အားထက်သန်နေပါတယ
်အာရှဥရောပဒေသတွင်းနိုင်ငံတွေကြားပေါင်းဆက်ပေးမဲ့အခြေခံအဆောက်အဦလမ်းပန်းအကောင့်ထဲဖော်မဲ့ကိစ္စမှာတမိကျွတ်တွေကိုဖယ်ရှားပစ်ဖို့လိုပါလိမ့်မယ်ရုရှားနိုင်ငံဟာထူးခြားတဲ့ပထဝီနယ်ပယ်အနေအထားမှာရှိနေတာမို့လမ်းပန်းဆက်သွယ်ရေးကိစ္စတွေမှာပူတွဲဆောင်ရွက်လိုပါတယ်
သမ္မတပူတင်အနေနဲ့ရုရှားရဲ့ EAEU စီးပွားရေးသမဂ္ဂရောအာဆီယံအဖွဲ့နဲ့တရုတ်ရဲ့ BRI စီမံကိန်းလိုမျိုးကြားမှာပူးတွဲတိုးချဲ့လှုပ်ဆောင်ခွင့်ရဖို့လိုလားနေတယ်လို့ဟိုနိုလူလူကျွန်းကအာရှပစိဖိတ်တက္ကသိုလ်ကမ္ဘာလုံခြုံရေးဆိုင်ရာပါမောက္ခမိုဟန်မလစ်ကသုံးသပ်ပါတယ
်ရုရှားရဲ့ EAEU အတွက်စွဲဆောင်တာ BRI စီမံကိန်းကို EAEU Shanghai Cooperation SCO အာဆီယံတို့နဲ့ပူးတွဲလှုပ်ဆောင်ဖို့ရုရှားကအလေးနဲ့ပြောနေတာတွေကကမ္ဘာတလွားဝေဖန်နေကြသလိုတရုတ်ကတူတူဦးတဲ့လှုပ်ဆောင်နေမှုကိုသမ္မတပူတင်ကသွယ်ဝိုက်ဝေဖန်လိုက်တာလည်းဖြစ်ပါတယ်
။ရုရှားနိုင်ငံဟာအာရှအလယ်ပိုင်းနိုင်ငံတွေကြားအထူးသဖြင့်လုံခြုံရေးကိစ္စရမှာအရေးပါတဲ့ကဏ္ဍမှာရှိသလိုကွန်သွေးရေးနဲ့ရင်းနှီးမြှုပ်နှံမှုမှာလည်းအရေးပါနေတယ်လို့သုံးသပ်မှုတွေရှိပါတယ်။စတီဖင်ဘလန့်ဟာအမေရိကန်နိုင်ငံသားအေးမူဝါဒသုံးသပ်ရေးကောင်စီအဖွဲ့ဝင်ဖြစ်ပါတယ
်။ဒီလိုပြောနေတာကရုရှားဟာအနေငယ်ပဲအ short term လုပ်နေတဲ့အခြေအနေပဲရှိတယ်ဆိုတဲ့သဘောကိုပြနေပြီးတော့အသနာခံတဲ့အနေနဲ့ရုရှားကိုလည်းပေါင်းလုပ်ခွင့်ပေးပါဆိုပြီးလူသိရှင်ကြားတောင်းဆိုနေတာပ
ါ BRI စီမံကိန်းကိုတရုတ်သမ္မတရှီကျင်းပင်2013မှာစတင်ကြေညာချိန်တုန်းကပိုလန်မှအပိုင်းတစ်ခုဟာရုရှားနိုင်ငံကိုလည်းဖြတ်သွားမှာဖြစ်တယ်လို့ပြောပါတယ်တရုတ်အနောက်ဘက်ကာဇက်စတန်ကနေဥရောပတဲကဘေလာရုနိုင်ငံအထိအဝေးပြေးလမ်းမအပိုင်းကိုရုရှားကတာဝန်ယူလုဆောင်သွားဖို့မကြသေးခင်ကသဘောတူခဲ့ပါတယ်မြေရေပင်လယ်ကနိုင်ငံတွေကိုဖြတ်ဖောက်ရမယ့်အဲ့ဒီအဝေးပြေးလမ်းမကြီးကို2024မှာအပြီးလောက်ရမှာဖြစ်ပါတယ်။တရုတ်ရဲ့ရန်ဝန်နဲ့ပိုလန်မစီမံကိန်းမှာရုရှားနိုင်ငံကြီးကိုရှောင်ကွင်းလို့မရတာကြောင့်ရုရှားနဲ့ပတ်သက်လာရင်တရုတ်ကသီးခံစိတ်ရှည်နေရတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။တရုတ်ရဲ့ BRI စီမံကိန်းညီလာခံကိုတော့အမေရိကန်နိုင်ငံကသူ့ရဲ့အစ်စ်နှိတ်ကိုယ်စားလှယ်ကိုသာဆေးလွတ်ခဲ့ပြီး BRI စီမံကိန်းကိုလည်းအချက်ပေါင်းများစွာနဲ့ထောက်ပြဝေဖန်ခဲ့ပါတယ်။အာရှဥရောပလိုအရေးပါတဲ့ဒေသမှာတရုတ်ကိုအင်အားကြီးထွားလာစေမဲ့အခုလို BRI စီမံကိန်းကိုလုတ်ခွင့်ပေးလိုက်တာဟာအမေရိကန်အတွက်နီးဗျူဟာအမှားဖြစ်တယ်လို့ပါမောက္ခမလစ်ခတ်မြင်ပါတယ်။တစ်ဖက်မှာလည်း BRI စီမံကိန်းနဲ့ပတ်သက်လို့စိန်ခေါ်ချက်တွေပြဿနာတွေကိုသမ္မတထရန့်အစိုးရကပြန်လည်သုံးသပ်ထားပြီးအဲ့ဒီစီမံကိန်းအကောင့်ထဲပေါ်လာကိုအပြစ်မြင်ရန်လိုနေပါတယ်။ BRI နဲ့ပတ်သက်လို့အီတလီနိုင်ငံဟာပြီးခဲ့တဲ့မတ်လတုန်းကတရုတ်နဲ့သဘောတူလက်မှတ်ထိုးခဲ့ခြင်းမှာအဲ့ဒီသဘောတူညီမှုဟာတစ်ချိန်မှာနိုင်ငံရေးအရာပြန်လည်ပေးဆက်ရမှုပိုများလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီယိုရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ခင်ဗျာမကြခင်စက်တိုက်ထုတ်လွှင့်သွားမယ့်နောက်ထပ်နိုင်ွေအစီအစဉ်မှာတော့အမျိုးသမီးကန္တသိပ္ပံနဲ့နီးပညာစရာတွေနဲ့အတူနနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရတော့မှာဖြစ်ပါတယ်ဗီယိုကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလံမီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်သလိုအမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
အဲ့တော့ကျွန်တော်တို့သတင်းစာလွတ်လပ်ခွင့်နေ့မှာကတော့ဒီသတင်းထောက်တွေထောင်ထဲမှာမဟုတ်ဘဲနဲ့အပြင်မှာရှိနေပြီးတော့မှသူတို့လှုပ်တင်လှုပ်ထိုက်တဲ့သတင်းစာပညာရေးနဲ့ပတ်သက်တဲ့အလုပ်တွေကိုပဲလှုပ်ချင်တာမျိုးတော့ကျွန်တော်တို့မြင်ချင်တာပေါ့နော
်ဒါကတော့မြန်မာပြည်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဆွေးနွေးထားတာကိုမကြာခင်မှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်မအီတန်းစင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါ
မေလာနေ့ရက်နေ့ထုတ်တဲ့ Diplomat Magazine မှာဥရောပသမဂ္ဂရဲ့မြန်မာနိုင်ငံပေါ်တက်တန်တိုးပိတ်ဆို့အရေးယူမှုတွေမှာဘာတွေပါဝင်တယ်လဲဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါရတယ်။ဥရောပသမဂ္ဂဟာမြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ပင်ထားတာကိုတက်တန်တိုးတယ်လို့ ABLA ကကြေညာခဲ့ပါရတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ဒီလိုတက်တန်တိုးမယ်လို့မျှော်လင့်ထားကြပေမဲ့ဒီဆုံးဖြတ်ချက်ဟာ EU ရဲ့မြန်မာနိုင်ငံမှာအရေးပါတဲ့အခန့်ခန္ဓာကိုမေးမောင်းထိုးပြလိုက်တာပါလို့ဆောင်းပါးမှာဖော်ပြထားပါရတယ်။ဒီလိုအခန့်ကဏ္ဍကရှိပေမဲ့မြန်မာနိုင်ငံနဲ့ EU ပတ်သက်လာရင်ဒီလက်နဲ့ပိတ်ပင်ထားတဲ့ကိစ္စကတော့မကြာမကြာလူတွေအာရုံစိုက်เสียဖြစ်ခဲ့ပါတယ်။ဒီလိုပိတ်ပင်ထားမှုရှိလင်ကစားဥရောပနိုင်ငံတချို့ကထိတွေ့ဆက်ဆံမှုနဲ့ပိတ်ဆို့မှုတွေအကြာမျှတအောင်လုပ်ရင်နိုင်ငံရေးတိုးတက်မှုတွေရှိလာတဲ့မြန်မာနိုင်ငံနဲ့အကန့်အသတ်ရှိတဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်လာခဲ့ပါတယ်။ဒါဟာလေအကျိုးစီးပွားနဲ့တတ်မှတ်စံနှုန်းကိုဘယ်လိုတွက်ချက်လောက်ကင်မလဲဆိုပြီး American နဲ့ဥရောပနိုင်ငံတွေမှာကြက်ကြက်ပြက်ပြက်ဆွေးနွေးနေကြတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။2015ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ပါတီအာနာရလာတော့လက်ရှိပိတ်ဆို့မှုတွေကိုဖြေလျှော့ပေးပြီးပိုအဆင့်မြင့်တဲ့လူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လည်းပြောနေခဲ့ကြပါသေးတယ်။ဒါပေမဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာစိုးရိမ်ပူပန်မှုတွေနဲ့ရခိုင်မြောက်ပိုင်းရိုဟင်ဂျာကိစ္စပေါ်ပေါလာပြီးတဲ့နောက်ပိုင်းမှာတော့ပူးပေါင်းဆောင်ရွက်ဖို့အလားအလာတွေမိမိတော့ခဲ့ပါတယ်ဒါရင်းတွေပဲလုံလောက်သွားခဲ့ပြီး EU က April 29ရက်နေ့မှာပိတ်ဆို့မှုတက်တန်တိုးကြောင်းတရားဝင်ကြေညာခဲ့ပါတယ်ပိတ်ဆို့မှုတွေထဲမှာလက်နက်နဲ့နှထွေသုံးပစ္စည်းကိရိယာတွေစီးရီးတင်နှံပေးမှုပုံတံနဲ့မြမတက်မတော်နဲ့နှကြောင်းဆောင်တက်ကပုဂ္ဂိုလ်တချို့ကိုပိတ်ဆို့မှုတွေပါဝင်ခဲ့ပါတယ်ဒီပိတ်ဆို့မှုတွေက2020ခုနှစ် April အထိဆက်ရှိနေမှာပါဒီပိတ်ဆို့မှုတွေကိုကြေညာတာဟာသိအံ့အားသင့်စရာတော့မဟုတ်ပါဘူးEU ကအရင်ကတည်းကကြေညာချက်တွေထုတ်ပြန်ထားပြီးနေပြည်တော်ကလုပ်ရမယ့်အပြောင်းအလဲတွေကိုလည်းကြိုတင်ပြောထားပါတယ်။အနာဂတ်မှာမြန်မာစစ်တပ်ကတရုတ်နဲ့ရုရှားကိုပိုးပြီးမိခိုလာမလား၊2020ရွေးကောက်ပွဲမှာတိုးတက်မှုတွေပိုးပြီးရှိလာမလား၊ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရှိတဲ့ EU ရဲ့အခန့်ကဏ္ဍနဲ့လက်နက်ရောင်းဝယ်မှုပိတ်ဆို့ထားမှုကိုတော့ဆက်လက်စောင့်ကြည့်ဖို့အရေးကြီးပါကြောင်းရေးသားထားပါတယ်ခင်ဗျာ။
ယူရခန့်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဆိုတဲ့ခေါင်းစဉ်နဲ့လူဝီပါကင်ဆန်က asia.nikkei.com မှာမေလ3ရက်နေ့တုန်းကရေးသားထားတာကိုဖတ်ရပါတယ်။လူဦးရေတသန်းလောက်ရှိတဲ့ရိုဟင်ဂျာတွေနေရရင်းကိုပြန်နိုင်ဖို့နှောင့်နှေးနေတဲ့အချိန်မုတ်တုံမိုးကြောက်ရောက်ရင်လည်းမြေပြိုနိုင်တာကြောင့်လက်ရှိနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ထက်ပိုပြီးတော့အဆင်ပြေမဲ့နေရာပြောင်းနိုင်ဖို့အလင်းစလိုလိုအပ်နေပါတယ်။ရေရှည်နီနဲ့ရှာမရဖြစ်နေတဲ့အချိန်မှာဒုက္ခသည်တွေကိုလူတူဝေးတဲ့ဘင်္ဂလားပင်လယ်အော်ကဘတ်ဆန်ချာကျွန်းစီကိုရွှေ့ပြောင်းမဲ့စီစဉ်ကပဲရင်ဂျာတွေအတွက်လုံခြုံတဲ့အနာဂတ်တည်ဆောက်ဖို့ရွေးချယ်ဖို့အကောင်းဆုံးနည်းလမ်းလားလို့ဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။မကြခင်ကဆောင်းပါးရှင်ကဒုက္ခသည်စခန်းတွေကိုသွားခဲ့ချိန်တုန်းကတော့မိုးရသည်မှာအကာအကွယ်ဖြစ်နိုင်မှုဒုက္ခသည်တွေကလူကျက်တဲ့ဒုက္ခသည်စခန်းတွေမှာယာယီဝါးတဲတွေစောင့်နေတာတွေနဲ့တာပေါ်လက်အစာတွေနဲ့ကာနေတာတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။တော်ရှင်းပြီးတော့စခန်းချတာတိတ်ခုတ်တာတွေတောစင်တွေတောပြောင်းပြီးတော့ပြရတဲ့အဖြစ်တွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ရတဲ့အပြင်ရေကြီးမြေပြိုမှုအနေနဲ့လည်းအင်မတန်ဆိုးရိမ်နေရတယ်လို့ပြောပါတယ်ရန်ဂျာတွေကိုကျွန်းပို့မဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ်မှာဝေဖန်မှုတွေများနေတယ်လို့လည်းဆိုပါတယ်ဘတ်ဆန်ချာကျွန်းမှာဒုက္ခသည်တသိန်းပြောင်းရွှေ့နေထိုင်နိုင်မဲ့စခန်းတွေတိစောက်ရေးအတွက်ဒေါ်လာ180အကုန်ကျခံထားတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ် နုံမြည်တွေအနေကြပြီးတော့ပေါ်လာတဲ့တတန်းအနည်း20လောက်တောင်မရှိသေးတဲ့ဘတ်ဆန်ချာကျွန်းမှာမုတ်တုံမိုးကြောင့်ရေကြီးမာကိုလည်းပူစရာမလိုဘူးလို့အရေးသားထားပါတယ်။ဒီစီစဉ်ကိုလက်ခံသင့်မသင့်အပိပိဆိုင်ရာအကူအညီပေးရေးအဖွဲ့တွေကစဉ်းစားနေပြီးတော့ရင်ဂျာအများစုကတော့ဒီစီစဉ်ကိုစန့်ကျင်ကြပါတယ်။အကူအညီပေးရေးဝန်ထမ်းအဖြစ်တာဝန်ထမ်းခဲ့မှုတဲ့စောင်းမရှင်ရဲ့သဘောထားကတော့မြန်မာပြည်ကိုဘေးကင်းကင်းနဲ့နေရပြန်ဖို့အစီအစဉ်အောင်မြင်ဖို့စောင့်နေတဲ့အချိန်မှာကိုပဲကျွန်းပြောင်းမဲ့အစီအစဉ်လက်တွေ့ကြမလားဆိုတော့ကိုတော့စောင့်ကြည့်ရမယ်လို့ယူဆတဲ့အကြောင်းရေးသားထားပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဟင်းလီကဘတ်ဆန်ချာကျွန်းကိုဇန်နဝါရီလတုန်းကတွားရောက်ခဲ့ပြီးတော့ဒီကျွန်းမှာတကယ်လူနေလို့အဆင်ပြေပါမလားဆိုပြီးတော့မေးခွန်းထုတ်ခဲ့ပါတယ်ဒုက္ခသည်များဆိုင်ရာအပိပိဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်သွားမှာဖြစ်ပြီးတော့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်တွားရောက်ရမှာဖြစ်တယ်ဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်လူကြီးတန်းနေနိုင်တဲ့ဘတ်ဆန်ချာကျွန်းမှာနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်အားလုံးနေနိုင်တဲ့အထိချဲ့သွားနိုင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခါစီတန်ကပြောပါတယ်အများစုကစန့်ကျင်ရင်တော့ဒီစီဇန်အထမြောက်မှာမဟုတ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောခဲ့တဲ့အကြောင်းရေးသားထားတာကိုဖတ်ရပါတယ်ရှင်
ကမ္ဘာမီဒီယာတွေတဲကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုနားဆင်ခဲ့ရပြီးအခုတခါတော့ American EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်ဒီကိမ်းနဲ့တင်ပြမယ် EDN အသုံးက
Take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းကTAKE take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါလေဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ SOME ONE someone ကတော့တူတယောက် FOR for ကအတွေ့ A ကတစ်ခုတစ်ခါတစ်ချိန် RIDE ride ကစီးဖို့ဆိုတော့ subscribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတူတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူဆိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူဆိုးကိုင်းကြီးတွေအပြန်အစန်ရှိခဲ့စဉ်ကဂိုင်းချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီထွက်သွားရကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမယ်။ဒါမှမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ EDM အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူဆိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါတယ်။ခုခေတ်မှာတော့တခါတည်းကနောက်တလူပြောင်းတလူပြောတာမျိုးကိုလေTaking for a ride လို့ရည်ညွှန်းပြောနိုင်ပါတယ်။ကျမတို့မြန်မာဘန်စကားရဆိုရင်တော့ခြုံတွန်းလုတ်ခံရတာလို့ဆိုနိုင်ပါတယ်။လူတူအူကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ Take for a ride အဓိပ္ပာယ်ကိုခြေခံပြီး George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
ကျွန်တော်အဲ့ဒီတပည့်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတွေကျွန်တော်ပူပေးလိုက်ရတယ်လေးလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူလိန်ခံရတာညာခံရတာတနည်းခြုံတော့လောက်ခံရတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
။ Take someone for a ride.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီဂရီမတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာသန်းပို့ချခဲ့တဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတခါတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီမေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ဘယ်လောက်အရေးကြီးပါသလဲဆိုတာကို public service ဆိုတဲ့လူမှုအကျိုးပြုတဲ့သတင်းရယူမှုကဏ္ဍမှာ2016အတွက်ပူလီဇာရွှေတစိစုချီးမြှင့်ခံရတဲ့ AB သတင်းဌာနသတင်းတောက်ကချင်တိုင်းသူ Star 2 Sun ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကတင်ပြထားပါတယ
်
'cause it only serves to make me more determined to achieve my final goal.
We've been thanked by these guys, and you know, they know, I mean, especially Esther. Everybody knows Esther. She's their hero.
Kumpyu khange ja ya de luta bwa ga ni lu myaw kha ja du dui ga chimar lo go ma cha khana be jesu tin chang chong chai tong pyo ge ja ba de tru ga chimar lo dui athu thapin Esther go ti ja ba de Esther ga ro tru ye tu ye kaung ma be lu AP tadin thana ga editor tu phit de Martha Mendoza ga 2016 Pulitzer su chi myin bwa ma tai mi ti ye ga New York City Columbia tek do ma akhu lu pyo twa da phit ba de မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျွန်းပြုခံရတဲ့လူပေါင်း 2,000 နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကြီးကျွန်းတွေထံကပင်လယ်စားဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့ Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Tucson တို့ဟာ2016 October 13 ရက်နေ့က New York မှာ2016 Pulitzer ဆုကိုလက်ခံရရှိခဲ့ကြတာပါကျွန်ပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်ထောက်လန်းစုံစမ်းရမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တယ်ဆိုတာကို Esther Tucson ကိုမေးကြည့်ခဲ့ပါတယ
်ကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာ November လနေ့စပြီးပါဝင်တဲ့လူတွေတော်တော်များများထိုင်းနိုင်ငံမှာအလုတ်သွားလုံးမယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ့ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမျိုး investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဘာကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့သိထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့အခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ခိုင်းငါဆန်ကုမ္ပဏီဝင်နေမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့။ကျွန်မရဲ့ဒီကျွန်မတို့အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်။အဲ့တော့အဲ့ဒီ Robin McDowell ရဲ့ကျွန်မ Esther Tucson ရဲ့အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလုံသားနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။အဲ့ငါးဖန်းလေးနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ဒီငါးဖန်းလေးပေါ်ကကျင်ပြူခံရတဲ့ရေလုံသားလေးကိုငါးဖန်းလေးကနေတစ်ချက်အလိုအော်ပြီးစကားပြောတယ်အဲ့လိုနဲ့ interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ပြန်လာတယ်ပြန်လာပြီးတော့မှကျမတို့အဲ့ဒီတင်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အထိဒီတင်းကလုံးလို့မရဘူးဘာကြောင့်လဲဆိုတော့ကျမတို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီတွေကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်တင်းကိုလုံးလို့မရတာမျိုးတွေဖြစ်နေတာပေါ့အဲ့ဒီအချိန်မှာကျမတို့တင်းထဲမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျမတို့ဒီမှာတာဝန်ရှိတယ်အဲ့ဒါမဟုတ်ဘူးတင်းကိုကျမတို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့အခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီဂျကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ပူပေါင်းပြီးတော့မှဒီတင်းထဲမှာပါတဲ့လူ၈ယောက်ကိုအရင်တွားကယ်ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါက်လုံချုံပြီဆိုတာသိတဲ့အခါကျမှကျမတို့ဒီတင်းကိုစပြီးထုတ်တယ်ဒီတင်းလည်းထွက်သွားရောဒီတင်းကထောင်ထဲချီရဲ့ရေလုံသားတွေဟာကျွန်ပြူခံနေရတယ်ဒီကျွန်အနေနဲ့လှုပ်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကဘာလုံးအုံလှုပ်သွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုံသားပေါင်း2000ကျော်ကိုတတုတ်ပြီးတတုတ်အင်ဒိုနီးရှားငါးလုံးငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကဲထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာဒတင်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအောင်အတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တို့တော်များများလည်းကျမတို့ဆုချတယ်နောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေ announce လုပ်တဲ့အထက်မှာကျမတို့ public service အနေနဲ့ဆုပေးခဲ့တာပါရှင့်
အသက်24နှစ်အရွယ်မှာသတင်းတောက်လုပ်ငန်းစဝင်ခဲ့သူ Esther Tucson ဟာ2016 Pulitzer ဆုချီးမြှင့်ခြင်းခံရပြီးအခုလောလောဆယ်မှာတော့ Harvard တက္ကသိုလ်နီမန်ပညာတော်သင်ဆုနဲ့သတင်းပညာကိုစီးပူးနေသူပါဒီမတိုင်မီသူဟာမြန်မာနိုင်ငံမှာရှိစဉ်ထူးခြားတဲ့ဘယ်လိုသတင်းတွေကိုလိုက်ခဲ့ပါသလဲဆိုတာကိုသူကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
သမီးအနေနဲ့ဒီရေလောက်သားကိစ္စ လုတ်ပြီးရနောက်ပိုင်းမှာဒီဒိုင်းသားဒေတာတွေမှာတင်မကပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့အမျိုးသမီးတော်များများကတရုတ်နိုင်ငံထဲကိုသူတို့သမီးအဖြစ်ရောင်းချခံရတဲ့ကိစ္စတွေတော်တော်များများကိုကြားနေရလဲတော့ကြားပြီးပေါ့နော်အဲ့ခါကျတော့သမီးအနေနဲ့ဒီကိစ္စကိုဒီ2019ကနေစပြီးတော့မှဒီတဲ့င်းကိုစပြီးစုံစမ်းထောက်လန်းတာပေါ့နော်အဲ့ခါကျတော့မြန်မာနိုင်ငံအလဲပိုင်းကအမျိုးသမီးတွေတာမကပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့အထူးသဖြင့်ဒီတရုတ်ပြည်နယ်နဲ့မိတ်နဲ့ဇက်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေကတော်တော်များများဒီတရုတ်ပြည်တဲကိုလူကုန်ကူးခံရတဲ့အမျိုးသမီးတော်တော်များများရှိတာကိုကျွန်တော်တို့သွားပြီးတွေ့ရတယ်။အဲ့ဟာကိုလည်းပတ်သက်ပြီးတော့လည်းကျွန်တော်တို့မနစ်တုံးကပေါ့နော်။လရှေချာစုံစမ်းထောက်လန်းတဲ့တည်င်းကိုထုတ်လွှင့်ခဲ့ပါတယ်။ဒီစုံစမ်းထောက်လန်းတဲ့တည်င်းရဲ့ကောင်းစင်ပုံစံကတော့ကချင်ပြည်နယ်မှာရှိတဲ့စစ်ပေးဆောင်အမျိုးသမီးတော်တော်များများ refugee camp တွေမှာရှိနေတဲ့အမျိုးသမီးတော်တော်များများဟာသဝနေရေးလုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့တရုတ်ပြည်ကိုသွားပြီးအလုပ်လုပ်ပေါ်စင်းစားတဲ့သူတိုင်းတော်တော်များများကတရုတ်ပြည်ထဲမှာသတို့သမီးအနေနဲ့လူကုန်ကူးခံရတဲ့အကြောင်းအဲ့တော့တရင်ကောင်းစင်ကတော့ဒီအမျိုးသမီးတယောက်ရဲ့တရုတ်ပြည်မှာချောင်းနဲ့တာသူ့ရဲ့ဘဝအကုန်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရေးထားတာပါရှင
့်အဲ့ဒါပြီးတဲ့ခါကျတော့ SM မြန်မာနိုင်ငံကနေထွက်လာပြီးတော့အခုအမေရိကန်မှာလာရောက်ပြီးတော့ဒီသတင်းပညာစာသင်နေတာပေါ့နော်အဲ့ဒီကြောင့်နည်းနည်းပြောပြပေးပါလား
အစတော့ကပေါ့နော်ကျွန်တော်တို့မြန်မာပြည်ထဲမှာတရင်ထောက်အနေနဲ့လုံလုံနေတဲ့အချိန်မှာကျွန်တော်ဒီမှာဘာလို့အနေနဲ့လဲဆိုတာမျိုးတော်တော်လည်းမသိခဲ့သလိုသတင်းပညာရဲ့အကျိုးရှိတဲ့အရာတွေပြီးတော့မှဘယ်လောက်ထိနိုင်ငံတကာနိုင်ငံကိုဒီကောင်းတဲ့လမ်းဘက်ကိုဘယ်လောက်ထိသွန်းပို့နိုင်တယ်လဲဆိုတော့ဒီသတင်းစာပညာရကိုအဲ့လောက်ထိပေါ့နော်နက်နက်နဲ့မသိခဲ့ဘူးအခုဒီမှာကြောင်းတက်နေတဲ့အချိန်မှာတခြားဒီအမေရိကန်နိုင်ငံမှာရှိတဲ့စုံတန်းထောက်လာတဲ့သတင်းထောက်တွေစီကနေကျွန်တော်တို့တင်ပြရတာတော်တော်များများကသူတို့နိုင်ငံရဲ့စုပ်ထမှန်တိုင်းကိုအရေးကြီးကြောင်းသူတို့အများကြီးထုတ်ဖော်ပြနိုင်တယ်ပြီးတော့မှတကယ်လည်းပဲသူတို့ရဲ့သတင်းတွေကြောင့်မလို့ညို့နယ်ပြည်နယ်ဒါမှမဟုတ်ဘ ਹੁ အစိုးရကနေအနာကိုအလွဲသုံးစားမလို့အောင်ဒီစတော့ကမှနိုင်ငံပြောမှတောက်လျှောက်ဒီသတင်းစာပညာရနဲ့သူတို့အများနဲ့တဲ့ကြောင်ပေးနေတယ်ဆိုတော့အကြောင်းကျွန်တော်ပို့ပြီးတော့မှတွေ့ရတော့အများကြီးဒီသတင်းစာပညာရကိုပို့ပြီးတော့မှဘလောက်အရေးကြီးကြောင်ပို့ပြီးတော့မှသိလာတာပေါ့ဟုတ
်မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုတဲ့ခါကျတော့ပိုလစ်ဇာဆုရှင်နဲ့ဖြစ်တဲ့ဒီစုံစမ်းထောက်လန်းတဲ့နေရာမှာလည်းတော်တော်လေးထိရောက်တဲ့သတင်းတွေတင်ပြနိုင်တဲ့အတွက်ကြောင့်သူသဖြင့်ကျမတို့မြန်မာနိုင်ငံမှာပေါ့နော်သတင်းလွတ်လပ်ခွင့်ကဘလောက်အရေးကြီးပါလဲရှင
်ကျမတို့နိုင်ငံကနှစ်ပေါင်းများစွာစစ်အာဏာရှင်ဆိုရလက်ထက်မှာတော်တော်ကြာအောင်နေခဲ့ရတယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီတန်းပြေဖွင့်လင်းလာတဲ့နောက်ပိုင်းမှာလည်းဒီသတင်းထောက်တွေတော်တော်များများရဲ့လှုပ်ဆောင်ချက်ကြောင့်မလို့အစိုးရရဲ့ဖွင့်လင်းမြင်သာမှုကပိုပြီးတော့မှအရင်တော့ဆက်ဆံအများကြီးဖွင့်လင်းလာတယ်လို့ပြောရမှာပေါ့နော်အဲ့တော့ဒီသတင်းစာပညာရကြောင့်သာလျှင်ကျမတို့ဘ ਹੁ အစိုးရတော့မဟုတ်ပြီနဲ့အစိုးရတွေရဲ့လုပ်ပုံကိုင်ပုံတွေပြည်သူရဲ့အတွက်အလုပ်ဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတဲ့ဟာတွေကိုသတင်းထောက်တွေအနေနဲ့ပို့ပြီးထောက်ပြနိုင်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဒီမိုကရေစီနိလန်နဲ့ညီတဲ့ကျောမြန်မာနိုင်ငံကိုရှေ့ဆက်သွားမယ်ဆိုရင်တော့သတင်းစာပညာလွတ်လပ်ခွင့်ကအလွန်အမတန်ကိုအရေးပါတယ်လို့ကျွန်မမြင်ပါတယ်ရှင
်ဆိုတော့ Esther ပြောသူသတင်းလွတ်လပ်ခွင့်ကတိတ်အရေးပါတယ်ဒီမိုကရေစီပွင့်လင်းလာတဲ့နေရာမှာတိုးတက်လာတယ်ဆိုပေမဲ့လို့လေ Esther တို့လိုပဲပိုလစ်ဇာဆုရှင်နှစ်ဦးလိုဖြစ်ကြတဲ့ writer သတင်းတောက်ကိုကွာလုံးနဲ့ကိုကျော်စိုးဦးလိုပါပဲမနော်ထောင်ချခံရတဲ့သတင်းတောက်တွေရှိသလိုတခြား60ကျောက်ကကြီးနဲ့တရားစွဲပြီးတော့ခံရတဲ့ဒီသတင်းမီဒီယာအတိုင်းပိုင်းနေရာတွေရှိနေတော့နိုင်ငံတကာမှာပေါ့နော်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အဆင့်ကနှိမ့်ဆင်းလာတာလည်းတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ရောစိုးရိမ်ပူပန်မှုရှိပါလားရှင
်ဟုတ်ကဲ့ကျမဒီမြန်မာနိုင်ငံမှာအလုံးလုံးခဲ့တဲ့သတင်းထောက်တယောက်အနေနဲ့ရောပြီးတော့မြန်မာနိုင်ငံသားတယောက်အနေနဲ့ပါအခုလိုမျိုးဖမ်းဆီးတွေကလွန်ခဲ့တဲ့အစိုးရလက်ထက်ချက်အခုလက်ထက်ကပိုပြီးတော့မှများလာတာကအတော်လေးကိုစိတ်မကောင်းစရာဖြစ်ပါတယ်ရှင်ပြီးတော့ဝန်ထဲစရာလည်းဖြစ်တယ်နောက်ခါကျတော့စိုးရိမ်စရာလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်ကလွန်ခဲ့တဲ့2015 2016တုန်းကဆိုတော့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းပေါ်မှာကျမတို့နိုင်ငံကတဖြည်းဖြည်းနဲ့ရောက်လာတယ်ပြီးရင်ပထမဆုံးပြည်သူအစိုးရကိုကျမတို့ရခဲ့တယ်ဒါပေမဲ့သတင်းထောက်တွေကိုအဖမ်းဆီးလုပ်တဲ့အရေးအတွက်ကနဲမတော်ဘဲနဲ့ပို့ပို့ပြီးများလာတာကိုတွေ့ရတဲ့ခါကျတော့ကျမတို့အရန်ကြီးကိုစိတ်မကောင်းလက်ဖြစ်တယ်ပြီးတော့မှသတင်းထောက်တွေရဲ့အရေးပါအရာရောက်တဲ့အရာကိုအစိုးရကလစ်လျူရွှေ့နေသလားဆိုတော့ပေါ့နော်မိကွန်းထုတ်ကြဖြစ်နေပေါ့နော်ကမ္ဘာသတင်းစာလွတ်လပ်ခွင့်နေ့မှာပေါ့နော်ကျမတို့မြန်မာနိုင်ငံထဲမှာရှိတဲ့အလွန်အမတန်တော်တဲ့သတင်းထောက်တော်များများကအရင်တော့ကတရားဆက်ဆဲဆုခံရတဲ့သူတွေရှိတယ်အခုထောင်ထဲမှာသူတို့ရဲ့ထောင်တန်းတွေကိုကြခံနေရတဲ့သူတွေရှိတယ်အဲ့တော့ကျမတို့သတင်းစာလွတ်လပ်ခွင့်နေ့မှာကတော့ဒီသတင်းထောက်တွေထောင်ထဲမှာမဟုတ်ပဲနဲ့အပြင်မှာရှိနေပြီးတော့မှသူတို့လှုပ်တင်လှုပ်ထိုက်တဲ့သတင်းစာပညာရေးနဲ့ပတ်သက်တဲ့အလုပ်တွေကိုပဲလှုပ်ချင်တာမျိုးတော့ကျမတို့မြင်ချင်တာပေါ့နော်သတင်းထောက်တယောက်အနေနဲ့ဟုတ်
'Cause it only serves to make me more determined to achieve my final goal. And I come back even stronger. Not an arm.
ဖလာသန်ရဲ့အမျိုးသမီးကဏ္ဍနားဆင်ရပြီးခုတကတော့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်ဖို့ပါခင်ဗျာဒေါက်ခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံမှာလူပေါင်းတသိန်းကျော်သေဆုံးခဲ့ရတဲ့နာဂစ်ပုံတိုင်းတံကိုလွန်ခဲ့တဲ့17နှစ်2008ခုမေလ2ရက်နေ့မှာခံခဲ့ရတာဖြစ်ပြီးဒီနှစ်မေလ2ရက်နေ့မှာတော့အိန္ဒိယနိုင်ငံကအရှိတ်ဘက်ကမ်းရိုးတံကိုပြင်းအားဆင့်၄ရှိတဲ့ဖန်နီမုံတိုင်းကဥတီလာနေတာနဲ့ကြုံနေရပါတယ်လူအများပြားသေဆုံးရလေရှိတဲ့မုံတိုင်းတံခံရလေရှိတဲ့အိန္ဒိယမှာဘာတွေကြိုတင်ပြင်ဆင်နေလဲဆိုတော့ကြည့်ရအောင်နော်အိန္ဒိယသမုဒ္ဒရာတွေကဆိုင်ကလုန်းရာသီဟာအတ္လန္တိတ်သမုဒ္ဒရာတွေကဟာရီကိန်းမုန်တိုင်းရာသီလိုဘယ်ချိန်မှစပြီးဘယ်ချိန်မှဆုံးမယ်ဆိုတာတည်တည်ချာချာသတ်မှတ်ထားတာမရှိပါဘူး။ဒါပေမဲ့ဧပြီလကနေဇွန်လအစောပိုင်းကာလနဲ့အောက်တိုဘာကနေနိုဝင်ဘာကာလဒီကာလနှစ်ခုမှာအဓိကတိုက်ခတ်လေးရှိတာပါ။အခုဝင်နေတဲ့မုန်တိုင်းဖန်နီကတော့2019မုန်တိုင်းရာသီမှာပထမဆုံးရောက်လာတာဖြစ်ပါတယ်။ဖန်နီဆိုတာကဘင်္ဂလားဒေ့ရှ်ဝေါ်ဟာရာဖြစ်ပြီးမွေပြင်းလို့အဓိပ္ပာယ်ရပါတယ်။ဒီမုန်တိုင်းဟာအိန္ဒိယအရှေ့ပိုင်းအော်ဒစ်ဆာပြည်နယ်စီကိုတဖြည်းဖြည်းဥတီသွားနေတာဖြစ်ပြီးသူဖြတ်သန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူပေါင်းကတန်း100ကျော်ရှိပါတယ်။မေလ2ရက်မနေ့အစောပိုင်းမှာမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ရဲမှာတနအီမိုင်155မိုင်နှုန်းတိုက်ခတ်နေပြီးတခါတလေတနအီကိုမိုင်190လောက်ထိပြင်းအားရှိနေပါတယ်။မုန်တိုင်းဖန်နီဟာမမျှော်လင့်ပဲရပိုင်းတွင်တိတိတသာအားပြင်းလာတဲ့အတွက်အိန္ဒိယအာဏာပိုင်တွေဟာအထူးပြင်းထန်တဲ့ cyclone မုန်တိုင်းဖြစ်တဲ့ချက်ချင်းပြောင်းလဲသတ်မှတ်လိုက်ပြီးအရှိတ်ဘက်ကမ်းရိုးတန်းဒေသတလွှားမြေနေရနေရာတွေမှာနေထိုင်သူတစ်တပ်သမား2,000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တာပါ။အိန္ဒိယအရှိတ်ဘက်ကပြည်နယ်တစ်ခုဖြစ်တဲ့ Andhra Pradesh ပြည်နယ်ကဒေသခံလွှတ်တော်မှ Bandalam Ashok ကမုန်တိုင်းပေးရှောင်နိုင်ဖို့ဘယ်လိုစီစဉ်နေလဲဆိုတော့ကိုအခုလို့ပြောပါတယ
် And now we are first trying to evacuate the pregnant women and the lactating mothers and particularly the old people and people in thatched houses because they are more prone to danger so we are just trying to lessen the human casualties
ကိုဝင်ဆောင်နဲ့နှုတ်တိုက်နေတဲ့မိခင်တွေတကြီးရွယ်တွေတဲနေနေရတဲ့သူတွေပါသူတို့ကထိခိုက်လွယ်ပါတယ်လူသေးပျောက်နေနေသမျှနေအောင်စူးစမ်းနေပါတယ်သူတို့ကိုနားခိုးစရာစခန်းပို့ပြီးတော့စောင့်ရှောက်ပေးနိုင်ဖို့စီစဉ်နေတာပါအဲ့ဒီမှာသူတို့လိုအပ်တာတွေအကုန်စီစဉ်ပေးနိုင်ဖို့လုပ်နေပါလေ
။ Andhra Pradesh ပြည်နယ်ကတာဝန်ရှိသူတွေအခုလိုလှုပ်ဆောင်နေတဲ့အပြင်မုံတိုင်းကြရောက်လာရင်ခဲစဲကူညီရေးအတွက်သက်ဆိုင်ရာဌာနအလုံးကိုတက်လှမ်းထားတယ်လို့ပြည်နယ်သဘာဝဘေးဒဏ်ရောဘာရေးဆိုင်ရာအတွင်းမှူး Veera Prasad ကပြောပါတယ
်။ We are preparing for the cyclone. The rescue teams we are getting it ready. SDRF fire services. Then we are also getting
cyclone မုံတိုင်းကိုကျွန်တော်တို့ပြင်ဆင်နေကြပါတယ်။ခဲစဲအဖွဲ့တွေကိုအသင့်လှုပ်ထားတယ်လို့မိသားသမားတွေကန်ဆောင်တက်တွေရေတက်နဲ့စစ်တပ်ပါမကြံအားလုံးကိုတက်လှန်ထားပါရယ
်အိန္ဒိယအရှေ့ပိုင်းကနောက်ပြည်နယ်တစ်ခုဖြစ်တဲ့အော်ဒစ်ဆာပြည်နယ်နဲ့အနောက်ဘင်္ဂလားပြည်နယ်တွေမှာမိုးသီးထန်ပြီးပင်လယ်ရေပြင်အခြေအနေအန္တရာယ်ကြီးတဲ့အတွက်အနည်းရောအမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားတယ်လို့အိန္ဒိယအရှေ့ပိုင်းကစိတ်ကမ်းတွေမှာရှိတဲ့လှေတွေဖယ်ရှားဖို့လည်းမိန့်ထုတ်ထားပါရယ်ဒါအပြင်ဒေသရင်းလေကြောင်းခီးစဉ်တချို့ကိုလည်းအိန္ဒိယလေကြောင်းဆိုင်ရာဝန်ကြီးဌာနကဖျက်သိမ်းထားတာပါမုန်တိုင်းကဘင်္ဂလားပင်လယ်အော်ရဲမှာတိုက်ခတ်နေပြီးဟိန္ဒူရဲ့ဘာသာရေးအထွတ်မြတ်ထားရဂျဂန်နတ်ဘုရားကျောင်းနဲ့ UNESCO ရဲ့ကမ္ဘာရှေးဟောင်းမွေနဲ့အစင်းဝင်73ရာစုကကိုနာရိုက်ဘုရားကျောင်းနဲ့ရှိတဲ့ပူရီကမ်းရိုးတန်းမြို့နဲ့မိုင်300နီးပါးအကွာကိုရောက်နေတာမို့အဲ့ဒီနေရာမှာရောက်နေတဲ့ဘုရားဘူးနဲ့ခီးသွားတွေကိုအစိုးရကဘေးလွတ်ရာပို့ပေးနေပါတယ်။မုန်တိုင်းအန္တရာယ်အတွက်ကြိုးတင်ပြင်ဆင်တဲ့နေရာမှာအိန္ဒိယအစိုးရကကယ်ဆယ်ရေးစခန်းအများအပြားကိုပါတည်ဆောက်ခဲ့တာပါ။အော်ဒစ်ဆာပြည်နယ်ကကယ်ဆယ်ကူညီကော်မရှင်နာမင်းကြီးဘစ်နုပူရာစတိကမုံတိုင်းတံတက်လာရင်ဘေးလွတ်ရာရွှေ့ပြောင်းဖို့လှုပ်ဆောင်တဲ့အဆင့်အားလုံးကိုအပြင်းထန်ဆုံးစူးစမ်းဆောင်ရွက်နေတယ်လို့ပြောပါတယ
် We have issued alerts to the collectors and we have been preparing plans for last few days and we'll ensure that all the people who are vulnerable will be identified
and be shipped to ကဲဇေကူညီအစီအစဉ်တွေကိုအရင်ရက်တွေကတည်းကပြင်ဆင်ခဲ့တာပါထိခိုက်လွယ်သူတွေကိုခွဲထုတ်ပြီးသူတို့အားလုံးကိုဆောင်ရွက်ပေးမဲ့ Cyclone Center စီပို့ဖို့စီစဉ်ထားပါတယ်အားလုံးစီရဲ့အတိုင်းပါပဲကျွန်တော်တို့အော်ဒီရှာပြည်နယ်ထဲမှာ Cyclone Morain တိုက်ခတ်ရင်နားခိုးဖို့အခြေခံအဆောက်အဦတွေအများကြီးစောက်ထားပါတယ်ပြောရရင် Cyclone Center ပေါင်း900နီးပါးစောက်ထားတာဖြစ်ပါတယ
်အိန္ဒိယအရှေ့ပိုင်းဒေသတွေမှာလူအသေးပြောက်များတဲ့မုန်တိုင်းတံခံရလေရှိပြီး ။ Odisha ပြည်နယ်မှာ1999ကဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်သေဆုံးရသူ1000ကျော်ရှိခဲ့တာပါ။နောက်၄နှစ်ကြာမှာတော့ပြင်းထန်တဲ့ cyclone Felling ဝင်ရောက်ခဲ့ပြီးမြေအသေးပြောက်နှုံးချဆင်းခဲ့တာတွေ့ရပါတယ်။အဓိကကတော့မိုးလေဝသခန့်မှန်းချက်တွေပိုတိကျလာပြီးမုန်တိုင်းမကျခင်မှာပဲလူပေါင်း1,300,000ကိုဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ခဲ့တဲ့အတွက်သေဆုံးသူကအ ਨੇ ကျင်သာရှိပြီးထောင်နဲ့ချီပြီးတည်ဆုံတဲ့ဘေးကကင်းဝေးခဲ့ရတာပါမြန်မာနိုင်ငံမှာ Nagis မုန်တိုင်းတန်ခံရတာ17နှစ်ရှိပါပြီလူပေါင်း3000ကျော်တည်ဆုံခဲ့ပြီးဒဏ်ရာရသူ2000ကျော်တို့လိုအိမ်ရန်ပျက်စီးမှု9000ခွဲလောက်နဲ့အိမ်မွေးတိရစ္ဆာန်ကျွမ်းသွားတည်ဆုံမှုက3000ခွဲလောက်ရှိပါတယ်ပျက်စီးမှုပမာဏကနိုင်ငံပိုင်းနဲ့ပုဂ္ဂလိကနှစ်ခုပေါင်းအတွက်သန်းပေါင်း1,000,000လောက်ရှိပြီးမြန်မာတမိုင်းမှာပျက်စီးမှုအကြီးမားဆုံးပါဒီလိုမုန်တိုင်းအနေနဲ့နောက်ထပ်ကျရောက်လာမယ်ဆိုရင်အေရီမျိုးကကျွန်မဒေတာဟာအခုထိအဆင့်သက်မဖြစ်သေးတာလည်းတွေ့နေရပါတယ်။သဘာဝအရမျိုးဝကျွန်မဒေတာဟာမြေနိုင်ဒေတာဖြစ်နေတာမြစ်လက်တက်များတာနဲ့ပင်လယ်ရေအတက်ကြများပြီးရေတိမ်တာကြောင့်ပင်ကုန်းကကာကွယ်မှုအားနည်းနေတယ်လို့အခုထိလည်းလမ်းပန်းဆက်သွယ်မကောင်းသေးတာနဲ့အန္တရာယ်ကျနိုင်ခြင်းပြမြေပုံကောင်းကောင်းလည်းမရှိသေးပါဘူး။ဒါအပြင်သဘာဝအကာအကွယ်ဖြစ်တဲ့ဒီရေတော်တွေပြုံးနေတာပါ။လမှုပင်လို့ဒီရေတော်ပင်တွေကိုစီမံချက်ချဆက်ရမှာဖြစ်တယ်လို့ဒီရေတော်တွေမခုတ်ရဘူးဆိုတဲ့အသည့်တွေပြန်ပွားအောင်လည်းလုပ်ဖို့လိုပါတယ်။အရေးကြီးဆုံးကအစိုးရရဲ့စနစ်ကျတဲ့စီမံခန့်ခွဲမှုတွေနဲ့အတူဒေသခံတွေအတွက်မုန်တိုင်းအန္တရာယ်အသိပညာပေးမှုတွေလိုနေတဲ့အတွက် Nagis မုန်တိုင်းတံကိုကောင်းကောင်းကြီးခံခဲ့ရတဲ့ AR မြို့ပေါ်ကျွန်းပေါ်ဒေသဟာစိတ်မချရသေးဘူးဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။
သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါကင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လေးဆို burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဒီကနေ့ညနေပိုင်း VOA အစီအစဉ်တွေကို6နိုင်ခွဲကနေ9နိုင်အထိလိုင်းတို19925ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းညွတ်ကိုကိုကျော်အောင်လင်းပြောပြမှာပါ
အိန္ဒိယနိုင်ငံရှေ့ဘက်ကန်ယိုတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဖိုနီဆိုတဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး3ရှိပြီးတော့အော်ဒီဆာပြည်နယ်ကန်ယိုတန်းတစ်လျှောက်မှာမနေ့တုန်းကမိုးပြင်းလေပြင်းတွေကြောက်ခဲ့ပါတယ်မုန်တိုင်းတန်ကြောင့်ဒဏ်ရာသူပေါင်း160ရောက်ရှိတယ်လို့အိန္ဒိယရာရှိတွေကဆိုပါတယ်တောက်ချန်နေညနေပိုင်းမှာအနောက်ဘင်္ဂလားပြည်နယ်ကိုအဲ့ဒီမုန်တိုင်းရွေ့ရှာသွားခဲ့ပါတယ်အဲ့ဒီမုန်တိုင်းလမ်းတစ်လျှောက်မှာလူသန်း100ကျော်လောက်ရှိနေတာပါလမ်းခီးတွေတဲသွားဖို့လာဖို့ခက်ခဲနေပြီးတော့ယထာခီးစဉ်ပေါင်း200ကျော်လောက်ဖျက်သိမ်းထားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မနေ့ကတနားကြီးကြောက်အောင်တယ်လီဖုန်းပြောဆိုခဲ့ကြပြီးတော့ဗင်နီဇွဲလားရေးပါဝင်တခြားကိစ္စတွေကိုပြောတဲ့အခါမှာအပြူသဘောအင်တန်ဆောင်တဲ့အကြောင်းသမ္မတထရမ့်ကဆိုပါတယ်ဗင်နီဇွဲလားမှာကောင်းတဲ့အလားအလာကိုတွေ့ကျင်တာကလွဲလို့ဗင်နီဇွဲလားရေးမှာဝင်ရောက်ဆက်ဖက်ဖို့မလိုလားဘူးဆိုတော့ပူတင်ရဲ့သဘောထားကသူနဲ့သဘောထားနဲ့ထပ်တူပါပဲလို့သမ္မတထရမ့်ကဆိုပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးစစ်မှန်တဲ့ရသားဆိုးရပေါ်ပေါ်ရေးဆတဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီပံ့ပိုးသွားမယ်လို့မြန်မာနိုင်ငံကိုတဝင်းကြခီးစင်နဲ့ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ဌာနနိုင်ငံသားရေးနိုင်ငံရေးဌာနအကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးကဆိုပါတယ်အတွင်းဝင်ဒေးဗစ်ဟေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးနိုင်ငံသားဆက်ဆံရေးဝန်ကြီးတို့နဲ့မနေ့တုန်းကနေပြည်တော်မှာတီးကြားစီတွေ့ဆုံခဲ့ပါတယ်မြန်မာပြည်မှာရင်ဆိုင်နေရတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဆိုင်ရာအခက်အခဲတွေအမျိုးသားပြည်နယ်တင်မြေကျိုးပမ်းမှုအောင်မြင်ရေးရခိုင်နဲ့တခြားတိုင်းဒေသတွေကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေအကြောင်းကိုသူတို့ဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုညာဒုက္ခသည်တွေနေရပြန်ရေးစီစဉ်ကိုခက်ဆော့ဆော့စတင်မှုနဲ့ဒုက္ခသည်တွေပြန်ရေးမှာတားဆီးဖြစ်နေတာတွေကိုဖယ်ရှားပေးဖို့မြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလ190အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.